ဒီဇင်ဘာလ10ရက်နေ့တုန်းကတနိုင်ငံလုံးအတန်တိတ်တပိတ်မှာအကျဉ်းထောင်အတွင်းကနေပါဝင်ဆင်နွှဲခဲ့တဲ့အတွက်တိုက်ပိတ်အရေးယူခံထားရတဲ့အကျဉ်းသားက89ဦးရှိပါတယ်။အဲ့ဒီထဲကတချို့ဟာတော့ထောင်အာဏာပိုင်တွေရဲ့ရိုက်နှက်မှုကြောင့်ဒဏ်ရာတွေပြင်းပြင်းထန်ထန်ရထားတယ်လို့သူတို့ရဲ့ရှေ့နေတွေက VOA ကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုသားညူပြောပြပေးပါရှင်
။အင်းစိတ်ထောင်ရဲ့တည်သံဆောင်မှာထင်းသိမ်းထားတဲ့ကျဉ်းသား89ယောက်ဟာဒဇင်ဘာလ10ရက်နေ့ညနေ3နာရီမှာအာနာရှင်ကြဆုံးပါစီဆိုတဲ့တချင်တပုတ်ကိုတန်ပြင်းတည်ဆူခဲ့တာကြောင့်အခုလိုရေးယူခံရတာလို့သိရပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့ထောင်အာနာဝိုင်ဒီဘက်ကသူတို့အားလုံးကိုဒီနေ့အထိတိုက်ပိတ်ထားပြီးတော့တချို့ကတော့ရိုက်နှက်ခံထားရတဲ့အတွက်ဒဏ်ရာပြင်းထန်ရတဲ့ကြောင်းထောင်နှင်းတရားရုံးတွေကိုတွားရောက်ခွင့်ရတဲ့ရှင်းနေတချို့ကပြောပါတယ်။လူညိုရေးနဲ့အမှုကြောင်းအခြေအနေတွေကြောင့်နာမည်မဖော်လို့တဲ့ဥပဒေအကျိုးဆောင်ရှင်းနေတူကတော့ရိုက်နှက်ခံရတဲ့အခြေအနေကို view ကိုအခုလိုပြောပြပါတယ်။89ရောင
်ကဲမှာရေးရတာမနေ့ကကြီးပါပါတယ်။အဲ့ဒီတည်းဆုံးပြီးတဲ့ဒီမှာဆောင်းပိုင်းလေးဒူတိုင်းကိုငတ်ကြပြီးရှိတယ်။အဲ့ဒီဒီမှာခေါင်းလောင်ပြီးလို့ပေါ်ခိုင်းတယ်။မပေါ်တဲ့အတွက်ကြောင့်မို့ဒီ89ရောင်လုံးကိုစစ်တပ်တိုက်ဆိုသူပေါ်သွားတယ်။အဲ့ဒါနှစ်ယောက်နှစ်ယောက်လက်ထိုက်ခဲ့ပြီးတော့အနောက်ကနေပြီးတော့ဝန်ထမ်းအစိတ်လောက်ရှိနေအားကစားဝင်နေရိုက်ပြီးပေါ်သွားတယ်။ဟိုတနန်းလုံးလိုက်ပြီးတော့မင်းလားပေါ်မင်းလားပေါ်ပြီးကြောပြီးလိုက်တာပေါ့နော်။ဆဲရရောလိုက်တာရော
ဒီ89ရောင်ထဲမှာအကုန်လုံးရိုက်ခံရတာဖြစ်ပြီးတော့တချို့ကတော့ဒဏ်ပြင်းပြင်းထန်ထန်ရတယ်လို့ဆိုပါတယ်။သူတို့ကိုစေကူတာမှုလဲလက်ရှိအထိတရားစီစဉ်ပေးထားတာမတွေ့ရတဲ့အကြောင်းလဲရှိနေတာအခုလို့ပြောပါရယ
်။ဒါတဲ့လက်နက်မှာပါလို့ပါလဲဆိုတော့သူတို့ကင်ကြတုံးပါလေ။ကော်ကြောင်းရင်ဟိုရေးဆုပ်တဲ့ဒီမှာလေးတက်ထားရပါလေ။ဒီရန်ဆက်ပြီးအဲ့ဒီဂျိုးရဲ့တုံးမျိုးနဲ့သူတို့ကြောက်ချင်းမှာတစ်ခုစီတိုင်းမှာပြီးတော့အားမျိုးနဲ့ရိုက်ခံရတယ်။ရိုက်ခံတော့ဆရာကြီးကအဲ့ဒီလမ်းတစ်ဆောင်မှာအဲ့ဒီမင်းကြီးရဲ့ဟိုကြောက်ချောက်ကိုကြောက်ချောက်ဆက်တဲ့ကောင်မင်းထဲမှာတတိပစ်သွားတယ်ရှိခဲ့။ဂျိုးလဲသွားတယ်မောင်ရောက်ရှိတယ်မားဆွဲတော့တယောက်ရှိတယ်ပေါ့အဲဒီခါတော့မလုပ်ဘူးနဲ့ပြလေကျွန်တော်တို့ဒီတရားကိုကြည့်လိုက်တဲ့ချိန်မှာတော့သူ့ကိုတွေ့ရတယ်ကျွန်တော်ကလည်းသူ့ကိုနေနေကြတာပေါ့အားသာပါနေဒီဘက်လည်းမှာတော်တော်ကိုစောင့်ကြည့်နေတယ်
ဒံပြစ်ထန်တဲ့သူတချို့ကိုပြင်ပဆေးုံမှာလူညုံရင်းအပြည့်နဲ့စောင့်ချက်ပြီးတော့စေကူတာပေးတယ်လို့လည်းအချင်းအောင်သူနာပြူရီနဲ့နှီးဆက်တဲ့မိသားစုက view ကိုပြောပါတယ်။ဒါပေမဲ့ view ကဒီကိစ္စကိုတိကျတီးပြူလို့တော့မရသေးပါဘူး။အချင်းသားတူဦးရဲ့ဖခင်ကတော့သူသိထားတာကိုအခုလိုပြောပါတယ
်။ပြစ်ထန်မှုရင်ပြောတဲ့စကားအရတော့ဟိုဘယ်လိုပုံမှန်အဲ့ဒါကစေကူတွေအနေနဲ့တွေရတဲ့စေုံအပြည့်စေုံတိုင်းမှာလိုက်ပြီးတော့သူစောင့်ကြည့်နေရတယ်ဆိုတော့စေုံကျန်တဲ့ဒေုံဒေုံရောက်တယ်ပေါ့လေမိသားရတာအကျိုးကြီးရောက်သူရောက်လေပါလေအဲ့ဒါကစတိရဲ့နေလောက်ကပို့တယ်ပေါ့ဟောတာရိုက်ပုတ်ခံလို့ပေါ်တာရဲ့ဒီဒီ
ဂျူလိုင်လ23ရက်နေ့ကလည်းအလားတူဆန္ဒပြမှုမျိုးအင်းစိန်ထောင်ထဲမှာဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းသူတို့ကရိုက်နှက်တာတွေမလုပ်ခဲ့ဘူးလို့အချင်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးချမ်းကြီးကျော်ကပြောခဲ့ပါတယ်။အဲ့ဒီတုန်းကလည်းအပြူဆိုင်ရာချက်ချင်းဒီဖွဲ့ ICRC ကအင်းစိန်ထောင်တွင်ဆန္ဒပြပွဲကိုသူတို့အနီးကပ်စောင့်ကြည့်နေတယ်လို့နောက်တနေ့မှကြေညာချက်ထုတ်ခဲ့မှုပါတယ်ခင်ဗျာ။